အခုတော့ဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနယ်ကချင်ပြည်နယ်မှာဘင်းအစားထိုးဖို့ရည်ရွယ်တဲ့ရွာပါနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရလာပြီးဘင်းအထွက်တိုးလဲပိုများလာကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာပြည်မှာဖွင့်စီရမိတဲ့မူရစေဝါဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမိရှုပ်ဖြစ်စီတဲ့အခမ်းအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါသေး။ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရစေတွေပါပဲ။ရှားပြည်အရှိန်နေဆက်ကမိုင်းလာမြို့မှာလဲမူရစေဒေါ်လာ700တန်းကျော်ဖြစ်စီလိုက်ကြောင်းသိရပါသေး။ဘင်းအစားထိုးဖို့ရည်ရွယ်ပြီးရှားပြည်နယ်မှာရာဘာဘင်စိုက်ပျိုးပေမဲ့မူရစေပြဿနာကိုမဖြေရှင်းနိုင်ပါဘူး။တရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါတယ်။စစ်အစိုးရနဲ့အပြစ်ကရက်ဆဲထားတဲ့ဝါနဲ့ကိုကံအုပ်စုတွေဟာတရုတ်အစိုးရကျဉ်တ်အောင်သူတို့ချုပ်ခံရဒေသမှာဗိမ်းဆိုင်ပြုံးမှုကိုလုံးဝပိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအုံးမှာရာဘာပင်စိုက်ဖို့အားပေးလာပါလေ။ထို့သမျှရာဘာကိုတရုတ်ကဝယ်မှမို့တရုတ်ကုမ္ပဏီတိုင်းသားလက်တက်ကိုင်းနဲ့ဗမာစစ်ဘိုလ်တွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါတယ်။ဝါခေါင်းဆောင်ဘော်ယူချားကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်းနှီးမြှုပ်နှံလာတာတွေ့ရပါတယ်
။ယူနန်ကုမ္ပဏီတွေဟာဒေသခံအာဏာပိုင်နဲ့ဆက်သွယ်ပြီးဘင်းအစားတို့ရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတသန်းလောက်အထိစိုက်ပျိုးနေပါတယ်။ရာဘာပင်တွေများလာလေလေတောင်သူတွေသမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေလေဖြစ်နေပါတယ်။ဒေသခံအာဏာပိုင်ဗမာစစ်ဘုနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါတယ်။ဘင်းစားတို့စိုက်ပျိုးရေးဆိုတာဘင်းစိုက်ခွင့်ဆုံးရှုံးသူတွေအခြားစိုက်ပျိုးရေးလုပ်နိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့တောင်သူတွေသမားတွေအကျိုးမခံစားရဘဲမြန်မာဘက်ကအာဏာပိုင်တွေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးမျှခံစားနေရပါတယ်။ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတယ
်မြန်မာပြည်မြောက်ပိုင်းမှာဘင်းမစိုက်ပဲရာဘာစိုက်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘင်းညော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်ဒါပေမဲ့အခုတော့ရာဘာရောဘင်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါတယ်အရင်ကလည်းဘင်းအစားထိုးတင်တာခေစားခဲ့ဘူးပါတယ်တရုတ်ညီနောင်တီထောင်တဲ့ထိုင်းနိုင်ငံက CP Company အုပ်စုဟာမြန်မာစစ်အစိုးရလက်ထက်1990ပြည်လွန်အစိုးပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါတယ်။ပြောင်းဘူးဟာလူစားသုံးဖို့ရောအိမ်မွေးကိစ္စအတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါတယ်။ဘင်းစားတို့ပြည်နယ်အဖြစ်ပြောင်းဘူးဘင်ကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေသခံလက်နက်ကင်တွေရှိနေတာကိုဂရုမစိုက်ပဲတရုတ်ကရင်းတင်းမြှုပ်နှံတာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်ဒက်ဆင်ရှင်နာဝတ်2003မှာတည်ထွင်တဲ့ပြည်အဝရီကြောက်ဖျားမဲကောင်စီးပွားရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်ကောင်းဖြစ်သွားပါတယ်။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာဧကနှစ်တန်းဒီပါပြောင်းမှုစိုက်ပျိုးခွင့်ရသွားပါတယ်။အစပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမို့ပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါတယ်။ပြောင်းကင်းတွေများလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး။2013မှာပြောင်းမှုတန်ကျိတတန်းခွဲထုတ်လုပ်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်အတွက်ပြောင်းဘူး85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှစားသုံးပါတယ်။ပြောင်းဘူးစိုက်ပျိုးမှုမှာအရင်းစိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်းစိုက်နိုင်သူတွေသာကြီးပွားလာကြပါတယ
်။မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်။တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တနိုင်တပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီးပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်။ဒါပေမဲ့ရည်ရွယ်ချက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလေသမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့။ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူး။လေယာစီးပွားရေးလုပ်ငန်းတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေတာဟာလုပ်ငန်းကိုထိခိုက်စေပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့တော့မဆုတ်ပါဘူး။ပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်သူလယ်သမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါလေ။ဝ ဝင်ဝင်နဲ့မဆလောက်တဲ့လက်သမားဟာဒိဆိုင်ပြီးစိုက်ပျိုးရေးပြဿနာဖြစ်ရှင်းရပါတယ်။ဒါကြောင့်ဘိန်းအစားထုတ်သီးနှံအဖြစ်ပြောင်းမှုပင်ကိုစိုက်ရတာဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။မြန်မာပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်း၊ရဘာလုပ်ငန်းနဲ့ပြောင်းမှုလုပ်ငန်းတွေတိုးပွားနေသလိုစင်ဟသာဥယျာဉ်နဲ့ဘိန်းကွင်းတွေလည်းတိုးပွားနေပါတယ်။